ရန်ကုန်တိုင်းအတွင်းကိုဗစ်ကူးစက်ခံရသူများပြားလာတဲ့အခြေအနေခီးသွားရာဇဝင်လည်းမရှိကိုဗစ်ကူးစက်ထားတဲ့လူနာနယ်လည်းထိတွေ့ခြင်းမရှိပဲကူးစက်မှုအသစ်တွေတိုးလာတာကြောင့်ရန်ကုန်တိုင်းဒေသကြီးအတွင်းက21မြို့နယ်ကိုနေမှာပဲနေကြဖို့ဆိုတဲ့ Stay at Home အမိန့်ကိုကျန်းမာရေးဝန်ကြီးဌာနကစက်တင်ဘာ9ရက်ညပိုင်းမှာထုတ်ပြန်လိုက်ပါတယ်။တောင်ကလာတာမွေမယန်းကုန်းကမာရော့စမ်းကြောင်းဘူတတော်ရန်ကင်းမင်္ဂလာတောင်ရော့ကြည်မင်နိုင်ကျော်တရာဒဂုံအလုံးအစရှိတဲ့မြို့နယ်ပေါင်း21မြို့နယ်မှာ Stay at Home အမိန့်ထုတ်ပြန်လိုက်တာပါ။ဒီအမိန့်ဟာစက်တင်ဘာ10ရက်မနက်7နာရီကစတင်တက်ရောက်မှာဖြစ်ပါတယ်။ Stay at Home စီကံအရာရုံးလုပ်ငန်းစက်ရုံအလုပ်ရုံတာဝန်ကျသူတွေမဖြစ်မနေဈေးဝယ်ရမယ့်သူတွေစေယုံစီကံရေးပေါ်သွားရမယ့်သူတွေကလွဲလို့ကျန်တဲ့လူတွေနေအိမ်မှာပဲနေရမယ်လို့သတ်မှတ်ထားတာပါအပြင်ထွက်တဲ့အခါမှာလည်းကိုဗစ်ကျန်းမာရေးစီကံချက်တိုင်းတိုင်းနာရမယ်လို့တိုက်တွန်းထားပါတယ်ဒီအမိတ်ကိုလိုက်နာဖို့ပြက်ကွက်သူတွေဟာတီစဲဥပဒေအရရေးယူခံရမယ်လို့ဖော်ပြထားပါတယ်ဆရင်မာ9ရက်ဗုဒ္ဓည7နာရီသတင်းအရမြန်မာနိုင်ငံမှာကိုဗစ်ကူးစက်သူနောက်ထပ်82ဦးတွေ့ရှိခဲ့ရတယ်လို့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပါတယ်82ဦးထဲမှာရခိုင်ပြည်နယ်က44ဦးရန်ကုန်တိုင်းကအယောက်30မွန်ပြည်နယ်က4ဦးမန္တလေးတိုင်း3ဦးနဲ့ဧရာဝတီတိုင်းမှာ2ဦးတွေ့ရှိရတာဖြစ်ပါတယ်။ဗိုလ်ထုညအချိန်ထိစီးရင်ရမြန်မာနိုင်ငံမှာကိုဗစ်ကူးစက်ခဲ့သူပေါင်း1890နီးပါးရှိပြီး12ဦးသေဆုံးခဲ့ရပြီဖြစ်ပါတယ်ခင်ဗျာ။